ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအတွက်ရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံဘက်ကအထူးလုပ်ငန်းတစ်ခုဖွဲ့စည်းဖို့ရှိနေကြောင်းကုလသမဂ္ဂဒူယူနူချိုအန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်။အာဆီယံရဲ့ပိုးပြီးဆောင်ရွက်လာတဲ့ပေါ်မှာကုလသမဂ္ဂဘက်ကအပြည့်အဝထောက်ခံကြောင်းနဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့ကမြန်မာရဲ့တာဝန်ဖြစ်တယ်လို့လည်းကုလသမဂ္ဂဒူယူနူချိုကထောက်ပြပါတယ်။ဒီပေါ်တော့ဆန်းစုကြည်ဘက်ကလည်းတုံ့ပြန်သွားပါတယ်။မတ်တင်ကီခြိုက်ကပဲစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်ပခါဖြည့်ရှင်ရေးမှာအရှိတောင်အရှနိုင်ငံများအတင်းအာဆီယံဘက်ကမြန်မာစိုးရံနဲ့ပိုပြီးထိတွေ့ဆောင်ရွက်လာနေပြီးဒီဆောင်ရွက်ချက်တွေကိုကုလသမဂ္ဂဘက်ကအပြည့်အဝထောက်ခံတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ရခိုင်ပြည်ပခါရေးဖြည့်ရှင်ဖို့အတွက်အာဆီယံဘက်ကအထူးလုပ်ငန်းအဖွဲ့ဖွဲ့စည်းမယ်ဆိုတာကိုလည်းအာဆီယံအတွင်းမှုကအသိပေးပြောဆိုကြောင်းလည်းကုလအကျဉ်းမှုချုပ်ကပြောပါတယ်ဒုက္ခတွေတွေဌာနေပြင်းရင်းနဲ့ပတ်သက်ပြီးအာဆီယံအရေးပေါ်တုံ့ပြန်ရေးနဲ့လည်လာဆန်းစစ်ရေးအဖွဲ့ကကနဦးလိုအပ်ချက်တွေကိုဆန်းစစ်လည်လာထားတဲ့အချင်းခံစားပါအကြံပြုချက်တွေကိုအခောက်အထည်ဖော်နိုင်ဖို့အတွက်အထူးအဖွဲ့တစ်ခုဖွဲ့စည်းရေးအာဆီယံအတွင်းမှုချုပ်ကအဆိုပြုထားတာပါအာဆီယံအတွင်းမှုချုပ်ရဲ့အဆိုပြုချက်ကိုထောက်ခံတဲ့အကြောင်းလဲအာဆီယံထိပ်သီးတွေရဲ့အစီအဝေးပြီးကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်ပခါရေးအာဆီယံရဲ့ပါဝင်ဆောင်ရွက်မှုကိုအားပေးထောက်ခံပြီးအထူးသဖြင့်တော့အင်ဒိုနီးရှားနိုင်ငံဘက်ကတိတ်ပြီးတက်တက်ကြွကြွဆောင်ရွက်မှုအတွေ့အတိအမှတ်ပြုချီးကျူးတယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ကအာဆီယံထိပ်သီးအစီအဝေးအတွင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်ပခါဖြည့်ရှင်ရေးအတွက်အရေးကြီးဆုံးအချက်ကတော့လူမှုအတိုင်းဝိုင်းတွေကြားစစ်မှန်တဲ့တင့်ရည်ရဲ့အတွေ့အခြေအနေတွေဖန်တီးပေးဖို့ဖြစ်တယ်လို့လည်းထပ်လောင်းပြောပါတယ်။ဒါ့အပြင်နိုင်ငံတော်အတိုင်းအတာပုတ်ကိုဒေါက်ဆန်းစုကြည်တက်ရောက်တဲ့အာဆီယံထိပ်သီးတွေနဲ့ဆွေးနွေးပွဲမှာလည်းကုလသမဂ္ဂအကျိုးရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံရဲ့အခြေအနေပေါ်အထူးပဲစိုးရိမ်နေစေဖြစ်တယ်လို့ပြောဆိုခဲ့တာပါ။
It remains, of course, Myanmar's responsibility to address the root causes and ensure a conducive environment for the safe, voluntary, dignified, and sustainable repatriation of refugees.
ဥမိုးဆိုးရွားလာတဲ့အခြေအနေမှာနေထိုင်နေရရစေဖြစ်တဲ့ဒုက္ခတွေအများကြီးရဲ့အတိဒုက္ခခံကြည့်နေအပါဝင်မြန်မာနိုင်ငံအတွင်းကအခြေအနေအပေါ်မှာအထူးပဲဆိုရင်ပါလေနိုင်ငံကသတ်မှတ်ချက်ဆန်နှုတ်ယူတဲ့အညီဒုက္ခတွေရဲ့အနေနဲ့ဒီခံပြင်းတွေကိုဘေးကင်းလုံခြုံပြီးဆန္ဒလျောက်စိတ်ခါရှိရှိရေးချေခံတဲ့ဌာနေပြန်ရဖြစ်စေမယ့်အခြေအနေမျိုးအစေချာဖန်တီးပေးဖို့နဲ့အရင်းခံအကြောင်းတရားတွေကိုဖြည့်ဆင်းပေးဖို့ကမြန်မာရဲ့တာဝန်ဖြစ်ပါတယ်
။ဒုက္ခတွေတွေနဲ့ယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ဆွေးနွေးမှုတွေလုပ်ဖို့အကူအညီလိုအပ်နေတဲ့အတိုင်းအဝိုင်းတွေအလားတူပဲဌာနေပြန်ရလုပ်မယ့်ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရဆောင်ရွက်သူတွေအပြည့်အဝအတားအဆီးမရှိဝင်ရောက်ခွင့်ရစေဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကအာဆီယံထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်။အကာအကွယ်ပေးရေးအခြေခံဝန်ဆောင်မှုတွေအခြေခံအဆောက်အုံနဲ့အသက်မွေးဝမ်းကြားလုပ်ငန်းတွေကိုအဓိကဆောင်ရွက်တဲ့ Quick Impact စီမံကိန်းတွေကိုလည်းအချိန်မဆိုင်မဲ့အတည်ပြုပေးဖို့နောက်နိုင်ငံတွင်းမှာပဲအိုးအိမ်ဆုတ်ခွာတင်းရှောင်နေကြရစေဖြစ်တဲ့ဒုက္ခတွေရဲ့အရေးကိုလည်းအမြန်ဖြေရှင်းနိုင်ဖို့မြန်မာစုရကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းသွားပါတယ်။ဒေါက်ဆာဆွေကြည်ကတော့ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေကလက်ရှိအစိုးရတက်တန်းထက်စေသားမကကာလကြာရှည်ရှိနေခဲ့ကြပြီးရခိုင်ပြည်တနာအတိတ်အ낵ကိုအငြင်းချင်းသိဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောဆိုချက်ကိုတုံ့ပြန်ပါတယ်။ဒုက္ခတွေတွေကိုစီစစ်ပြီးပြန်လက်ခံမယ်။နောက်ကာကွယ်ပေးရမယ်သူတွေရဲ့အခွင့်အရေးနဲ့လုံခြုံရေးကိုကာကွယ်ပေးပါမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်ပခါဖြည့်ရှင်ရေးအတွက်အာဆီယံရဲ့ကူညီမှုကိုကျေးဇူးတင်ရှိကြောင်းနဲ့ဒီပြဿနာအပေါ်ဗက်မလိုက်ဖဲညံ့ညတ်တတ်တာချင်းကပ်ဆောင်ရွက်သူတွေရဲ့အကူအညီနဲ့ဆက်ပြီးဖြည့်ရှင်းဆောင်ရွက်မယ်လို့လည်းဒေါက်ဆန်းစုကြည်ကတုံ့ပြန်ပြောဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနောက်လွတ်လပ်တဲ့အချက်လက်ရှာအဖွဲ့တို့ကိုဘက်လိုက်တယ်လို့ပြောဆိုပြီးပြည်ဝင်ခွင့်မပေးပါဘူး။ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးယန္တရား IIMM ကိုလည်းအတိအမှန်မပြုသလို ပူးပေါင်းဆောင်ရွက်မှုလည်းမလုပ်ဘူးလို့မြန်မာအစိုးရကပြောဆိုထားတာဖြစ်ပါတယ်။